မြန်မာနိုင်ငံမှာတချိန်ကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားတဲ့အင်တာနက်ကိုခုသုံးဝင်ရချိန်မှာခေတ်နောက်ကျနေတာနောက်ကပြေးလိုက်ဆရာမလိုပဲကမ္ဘာနဲ့ရေမုံတန်းလိုက်နိုင်အောင်ခုန်တက်တဲ့နည်းနဲ့ Deep Learning ဆိုတဲ့ IT နည်းပညာသစ်ကိုအကျိုးရှိရှိအသုံးချနိုင်ပါတယ်။တရိပ်ဘာသာပြန်ရင်ထဲထဲဝင်ဝင်နဲ့နဲ့ရှိုင်းရှိုင်းအတွင်းကြကြသင်ယူခြင်းလို့အတိပ္ပယ်ရပါမယ်။ဒါဟာ Computer War ဟာရလည်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စု California ပြည်နယ် Silicon တောင်ကြားမှာရှိတဲ့ Udacity Deep Learning သင်တန်းကအကြီးဆုံးသင်တန်းမှုဥကြော်စေကရှင်းပြပါတယ်
။ Deep Learning ကသူ့ရဲ့ Technical Meaning နဲ့ရှိတဲ့ Machine Learning ဆိုတာထွက်လာတယ်ဗျာ။စက်တေကအတိစိတ်လိုမျိုးဝင်လာပြီးမှလုတ်လိုက်တာပေါ့အဲ့လိုမျိုးအဲ့ဒီ machine learning နဲ့မှလူတွေကလုတ်နေတာကြားလာတယ်ဒါပေမဲ့ပြဿနာစက်ကိုသိနေရတာဩဒါတွေ့ရင်ဒါဟိုဟာလုတ်ဟိုဟာတွေ့ရင်ဒီဟာလုတ်အဲ့လိုမျိုး logic အနေနဲ့သိနေရတာကောင်းတော့ကောင်းတယ်ဒါပေမဲ့တစ်နှစ်တစ်နှစ်တိုးတက်တာနှေးတယ် deep learning ကခုံသွားတာ deep learning ကအရင်ဆုံးကရှိတယ်ဒါပေမဲ့2012လောက်ကစပြီးရောမှာ internet မှာရှိတဲ့ information တွေတနစ်တနစ်ဆိုရင်အစာပေါင်းများစွာတိုးလာတယ်။စက်တွေကသင်နိုင်တာအရန်မြန်သွားပြီးခုံသွားတာ
။ပညာလိုလားသူမှန်သမျှအတွက်ပဲအကြောင်းအရာပဲပညာရက်ကိုမဆိုဒီနည်းပညာသစ်ကဖြည့်ဆည်းပေးတယ်လို့လည်းပြောပါတယ်။ကမ္ဘာတဝန်းမှာ moves a massive open online course ဆိုတဲ့အခမဲ့ online သင်တန်းတပုံတပင်ဖွင့်ပေးထားတာရှိပြီးudacity.com udacity.com ဆိုပြီးအင်တာနက်ဆာမျက်နှာဖွင့်ထားတဲ့ udacity deep learning ကလည်းဒီထဲကတစ်ခုဖြစ်ပါတယ်
။အင်္ဂလိပ်လိုတော့ကျွန်တော်က MOOCs လို့ခေါ်ရတယ်။ Massive open online courses မှာတော့အများကြီးရှိရယ်ကမ္ဘာမှာရှိရယ်ဟို top university အကောင်တို့တို့အတန်းတွေကို online မှာတင်ထားတယ်လို့လာလေ။ So udacity ဘာမျိုးလဲ။အဲ့ထဲကတစ်ခုပဲ။MIT တို့ Harvard Stanford တို့အကုန်လုံးကလုပ်နေတာ University ကလည်းစတာဒီ Stanford က professor တယောက်ပဲတယောက်တယောက် business model တော့မတူဘူးပေါ့เนาะဒါပေမဲ့ idea အတူတူပဲကမ္ဘာမှာရှိတဲ့လူတွေအကုန်လုံးကြိုက်တဲ့လူယူလို့ရတယ်ဒါပေမဲ့များသောအားဖြင့် MOOC ဆိုကြတဲ့သူက University level လောက်ရှိတယ် Deep learning တို့ဘာလို့ကျွန်တော်တို့ပြောနေတာကြတော့ခုကိုတည့်ရဲ့လူကတိတ်မရှိဘူးကျွမ်းတဲ့လူတိတ်မရှိဘူးဆိုတော့ဒီဟာတွေကိုဝင်နိုင်ရင်တက်လန်းကအရင်မြန်နိုင်တယ
်ဒီ learning လို့ပဲ khanacademy.org khanacademy.org ဆိုပြီး silicon တောင်ကြားအခြေစိုက် khan academy ကလည်း online မှာလေရန်ကစလို့တက္ကသိုလ်အဆင့်ထိဘာသာရမျိုးစုံကို youtube ကနေသင်နိုင်အောင်အခမဲ့ဝေမျှပေးနေပါတယ်ဒီလိုပညာဒါနဖြန့်ဝေတာဟာတနိုင်ငံနဲ့လူတစုတည်းအတွက်မဟုတ်ဘဲတစ်ကမ္ဘာလုံးအတွက်ဖြစ်တာမဟုတ်နိုင်ငံတော်များများမှာဘာသာပြန်ထားတာတွေရှိပါတယ်။မြန်မာနိုင်ငံမှာလည်းစေတနာဝန်ထမ်းတွေအကူအညီနဲ့ဘာသာပြန်နေတယ်လို့ Silicon တောင်ကြားမှာအခြေချနေထိုင်ပြီး Khan Academy ဘာသာစကားဆိုင်ရာစေတနာဝန်ထမ်းညှိနှိုင်းရေးမှူးအဖြစ်မြန်မာနိုင်ငံကိုမကြာခဏသွားတဲ့ဦးညွန်သန်းကပြောပြပါတယ်
။ဘာသာပြန်တာနှစ်ပိုင်းရှိတယ်။ပထမကသူပြောသွားတာကိုအောက်ကစာတန်းထိုးတယ်။ကျွန်တော်တို့လုပ်နေအပိုင်းအရာပဲစာတန်းလေးပဲထိုးတာ။ဟိုကအင်္ဂလိပ်လိုပဲနားထောင်အင်္ဂလိပ်လိုပဲကြားရမယ်။နာမလဲလို့နာမရှင်းလို့မလိုက်နိုင်အောက်ကဗမာစာတန်းထောက်ကိုပြမယ်ဒုတိယတစ်ဆင့်လောက်ရမှာ voice over ပေါ့နော်စကားပြောကောင်းနေဟိုက video speak နဲ့အညီစာမထည့်ရမှာဗမာလုံးအဲ့ဒီဆင့်ကတော့အဝေးလိုသေးတယ်ပေါ့လေကလေးတို့အင်္ဂလိပ်လိုလည်းနားထောင်နေစင်တယ်ဒါဆိုတော့အင်္ဂလိပ်လိုရေးနိုင်ဖတ်နိုင်ရင်ဒီသူ့ရဲ့ပညာရှာဖို့အခွင့်အရေးအများကြီးကြီးကျယ်သွားပြီလေကျွန်တော်ကိုယ်နိုင်ကဒီမှာလုပ်ငန်းဝင်နေမှာနေ့တိုင်း YouTube video တွေနဲ့လည်းအမိလိုက်နေတာကေခေပေါ်ပညာလေးဘာသာရဆိုင်ရာတန်ရနေမှာကောကျွန်တော်ထင်တာကအင်္ဂလိပ်စာကိုတတ်ဖို့လိုတယ်လူတယောက်ကိုတစ်ခါတင်တာမဟုတ်ဘူးတစ်သက်လုံးကိုတင်နေတဲ့ဘောဖြစ်နေတယ်နောက်သူပြောတဲ့ဟာတွေကလည်းပြောင်းသွားမဲ့ဟာတွေမဟုတ်ဘူးလေတကယ်အခြေခံတိတ်တန်ဝိဇာအခြေခံတွေတစ်သက်လုံးခိုင်မာတဲ့ဟာတွေသူပြောတာဆိုအဓိကတော့အဲ့တင်ချာတို့တမိုင်းတို့တိတ်တန်တို့အစုံမဲ့အလုံးပေါင်း4000မျိုးလောက်ရှိတယ်သင်ခန်းစာပေါင်းတစ်ခုကိုလုံးလုံး10မိနစ်လောက်ပဲ9မိနစ်10မိနစ်9မိနစ်အဓိကအချက်ကြိုးကြောင်းလေးတွေရှင်းပြတာပါနော်သူတင်တာကောင်းတော့တော်တော်များများတုံးနေတလားတလားဆိုလူတမောင်များဆိုတော်တော်ကြည့်ကြတယ
်တချို့ဘာသာပြန်စကားလုံးတွေဟာဗမာလိုမရှင်းလှပဲနားလဲမလဲလှပဲလုံးောက်ပြန်နာတွေစေတနာဝန်ထမ်းလုပ်ငန်းမှုအချိန်မပေးနိုင်တာတွေရမမွေမရှိတာတွေကြောင့်တခြားနိုင်ငံတွေလိုသင်ရိုးအလုံးကိုဘာသာမပြနိုင်သေးဘူးလို့လည်းဆိုပါတယ်ခန်းအကယ်ဒမီကနေအွန်လိုင်းမှာတင်ထားတဲ့ YouTube သင်ခန်းစာတိုင်းအခမဲ့ဖြစ်ပြီးDeep learning ကတော့တချို့ပညာရပ်တွေအတွက်ပညာသင်ကြီးဒေါ်လာ900လောက်ပေးရပေမဲ့ အခမဲ့သင်ကြားနိုင်တဲ့ဘာသာရပ်တွေလည်းရှိပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအင်တာနက်သုံးနေနိုင်ပြီမို့ဦးကျော်စီပြောတာက
မာဒီကခုအင်တာနက်ရတယ်ဆိုအကုန်လုံးကဖုန်းတွေသုံးပြီးမှရလာတာ။တကယ်လို့ဒါ fiber optics လိုမျိုး line တွေကိုတနိုင်ငံလုံးဆက်နေရမယ်ဆိုရင်အရန်နဲ့အကုန်ကြများမယ်အချိန်နဲ့ကြမယ်။ဒါပေမဲ့ cell phone နဲ့ wireless ကချက်ချင်းအဲ့လိုမျိုး technology ကိုခုံပြီးတော့သုံးနိုင်တဲ့ကြက်ချက်ချင်းပမာဏမှာခုကတော်တော်ကိုနှံ့ပြီးလူတွေအကုန်လုံးကချက်ချင်းရနိုင်တယ်။ဒီလိုမျိုးပညာရေးကလည်းအတူတူပဲတစ်ဆင့်တစ်ဆင့်နေသွားနေကြမလို့ပဲနဲ့သွားမှာအတော်ဆုံးလူတွေတင်တဲ့ဟာကိုချက်ချင်းခုယူနိုင်တယ
်။ဒီလိုအသုံးချစရာတွေရှိပေမဲ့မြန်မာနိုင်ငံမှာဘာအတွက်အင်တာနက်ကိုအများဆုံးသုံးနေကြပါသလဲ။ကဗျာဆရာမိုးဝေးပြောတာကတော
့ Facebook သုံးနေကြတာများတာပေါ့။ကျန်တဲ့ website တို့ဘာလို့သွားကြည့်ရပါကျွန်တော်နဲတာပေါ့အခုမှလွတ်လပ်ခုတော့လာကာလာဆိုတော့ကိုယ်မပြောရတာဟာဒီပြောရမှာဟာအားလုံးက Facebook မှာကြတော့သူတို့တည်းပြောဆိုကြတယ်အရင်မိမလည်းကျွန်တော်တိုင်းနေရတယ်ခုကျတော့ Facebook account လေးဖွင့်တယ်သူပြောချင်တာတွေ Facebook ပေါ်မှာပြောတယ်ပြောရှိအောင်တောင်းအောင်လို့ဟာမျိုးတွေရတော့ဒီဘုရားပြောလို့တော့ရတာပေါ့ဒါမင်းနဲ့အကြီးဖြစ်နေရတဲ့မျိုးလေလူအုပ်ကြီးကဖြစ်နေရတဲ့မျိုးဖြစ်နေတာပေါ့
ကဗျာဆရာမိုးပေးလို့ပဲဆိုင်ဆရာမမိချောင်းတွေကလည်းအင်တာနက်ကိုလူမှုကွန်ရက်တသက်ပဲသုံးတတ်တဲ့သဘောရှိပါတယ်
။အဲကွန်ပျူတာဘိုင်းကိုကျောင်းလေဝေးတာ Facebook လောက်ပဲသုံးတယ်လေ။ဖုန်းပြောတယ်စာပို့တယ်ဒီလောက်ပဲ။စာရိုက်တယ်ဒီလောက်ပဲလေ
။ကဗျာဆရာမိုးပေးရောဆိုင်ဆရာမမိချောင်းတွေပါဝါသနာရစာပေနေမှာခြေချနေပြီဖြစ်တာမို့အင်တာနက်ကိုအကန့်အသတ်နဲ့သုံးနေတာပဲဖြစ်ပါတယ်။internet ကနေသတင်းချက်လက်တွေအချိန်မဆိုင်မဲ့သိနိုင်တာကတပိုင်းဖြစ်ပါတယ် deep learning လို့ khan academy လို့ပညာရေးဦးစားပေးတဲ့ဤပညာရှင်တွေကစေတနာရည်စည်းကမ်းပြိုလိုက်ပြီးအလုံးသင်ယူနိုင်မှုဖွင့်ပေးထားတဲ့ပညာတိုက်ကို internet ကနေတူးဆွဖော်ထုတ်နိုင်နေဆိုတာအသိပေးလိုက်ရပါတယ်ရှင်